ိုင်းမြန်မာနယ်စပ်ကန်ထရာဘူရီပြည်နယ်မှာအထောက်အထားမဲ့ဝင်ရောက်လာနေတဲ့မြန်မာတွေဖမ်းဆီးခံရတဲ့အခြေအနေကိုတော့ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းမြန်မာနယ်စပ်ကန်ထနာဘူရီပြည်နယ်ထဲမှာအထောက်အထားမဲ့ဝင်ရောက်လာတဲ့မြန်မာတွေနေ့စဉ်ရာနဲ့ချီဖမ်းမိနေပြီးထိုင်းတောင်ပိုင်းတစ်ခုတည်းကိုပဲဝင်လာတဲ့မြန်မာတွေကိုတပတ်ပင်ဖမ်းမိတာထောင်ကနန်းလောက်ရှိနေတယ်ဆိုပြီးရှေ့တောင်လူသမားအခွင့်အရေးကွန်ရက်ရဲ့ထိုင်းတောင်ပိုင်းတောင်ငန်တဦးဖြစ်တဲ့ဥပဒီကအခုလိုပြောပြပါတယ်
။အခုဒီနေ့ကတော့မှကျွန်တော်တို့ပြည်တလို့ဆိုလို့ရှိရင်ဆရာနဲ့နှစ်ယောက်ပေါ့နော်ကျွန်တော်ဒီကချနာပူလီခရဲ့အတွက်မှနေပြီးတော့ဖတ်ဆောင်ပြီးတယ်မှဟုတ်ကဲ့။ဒီဇက်ခါတော့ကျွန်တော်တို့ပြည်ရတလို့ဆိုတော့ပတ်နှစ်တောင်ပေးရတာပေါ့။အဲ့မှာတရားနဲ့နဲ့အကုန်လုံးပြီးပြီ။ရှိတာကတော့အကုန်လုံးကတော့မထောက်ခွန်နဲ့ရှိပြီးလို့ရှိနေတယ်။အတိုင်းပေါ်မှာတန်ပြန်တာလေးရှိတယ်။နောက်ပြီးတော့ဆောက်ခဏကတော့တော်တော်များများရှိတယ်ဒီမှာထောက်ခွန်နဲ့ရှိနေတယ်ဟုတ်ကဲ့။အဲ့မှာဒီတပတ်အတွက်မှာပဲရှိတယ်ဟုတ်ကဲ့
။အောက်တိုဘာက31ရက်နေ့ကလည်းကန်ချနာဘူရီပြည်နယ်ကစံခလဘူရီနဲ့မူဝံမြို့နယ်မှာတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား130ဦးကိုလည်းအုပ်စုဖွဲ့ပြီးဖမ်းမိခဲ့ပါတယ်။အလောက်တိုင်းကြီးရရှိဖို့တဦးကိုပွဲစားကထိုင်းဘက်ကနေတပေါင်းခွဲခန့်တရပြီးမြန်မာနိုင်ငံဘကိုးမန္တလေးမော်လမြိုင်ဘက်ကလာခဲ့ကြတယ်လို့ဆိုပါတယ်။ဒီအပိုင်းမှာပဲတချုပ်ကရင်ကနေဆက်မှာရှိတဲ့တောအုပ်ထဲမှာလက်နဲ့တချုပ်ပါတဲ့မြန်မာလူမကိုသမားတွေနဲ့အထောက်ထားမဲ့မြန်မာနိုင်ငံသား45ဦးကိုလည်းဖမ်းဆီးခဲ့ပါတယ်။အောက်တိုဘာလ31ရက်နေ့ကပဲတပ်ပြည်နယ်မဲလမမြို့နယ်ထဲမှာမြန်မာနိုင်ငံသား80လီးပါးကိုလည်းဖမ်းမိခဲ့ပါတယ်။အခုလိုမျိုးမြန်မာနိုင်ငံဘက်ကအစုလိုက်အပြုံလိုက်ခိုးဝင်လာနေမှုတွေကြောင့်လူမောင်ခုံမှုတွေနဲ့ပတ်သက်တဲ့ဌာနဆိုင်ရာတာဝန်ရှိသူတွေကိုလည်းစုံစမ်းဖော်ထုတ်နေတယ်ဆိုပြီးထိုင်းအစိုးရကပြောကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပြည်ညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုံသမားကြီးရဲ့တာဝန်ရှင်ဦးမင်းဦးကလည်းအခုလိုပြောပြပါတယ်
။အခုဒီဥစ္စာပေါ့နော်ပြောရမယ်ဆိုရင်ဒီတရားမဝင်လူမောင်ခုံခိုင်းနေတဲ့ဆက်ဆက်ပြီးတော့လုပ်ငန်းရှင်မှာပါဝင်နေတဲ့အစိုးရသူတို့ထိုင်းအစိုးရအာဏာပိုင်တွေလည်းပါတယ်ဆိုတာသူတို့သိတယ်ပေါ့နော်။အဲ့တော့အဲ့အာဏာပိုင်တွေလည်းသူတို့အရေးကြီးလို့အတွက်ဒီဟာစုံစမ်းဖော်ထုတ်နေတယ်ပေါ့နော်အများစုကဒီရတဲ့အတိုင်းဟိုမိတယ်မိတယ်ဆိုရင်နေတိုင်းပြည်နေပြီးစောင့်ဖမ်းရမှာဘာဖြစ်လို့လဲဆိုတော့ဟိုနေဆက်မှာနောက်ထပ်ဝင်လာတဲ့လူတွေကအဲလိုရာနဲ့ထောင်နဲ့ခြီးပြီးရဆိုပြီးတော့ဖမ်းမိတဲ့လူတွေကပြောတာဟုတ်
မြန်မာနိုင်ငံသားတွေအနေနဲ့တရားမဝင်လမ်းကြောင်းတွေကနေမလာကြဖို့ထောင်စစ်တပ်ကနေဆက်မှာလုံခြုံရေးချပြီးနေစဉ်ဖမ်းဆီးနေတဲ့အကြောင်းကိုလည်းရှေ့ကျောင်းလူသမားအခွင့်အရေးကွန်ရက်ကဥပဒေကပြောပြပါတယ်
အခုနေစင်နဲ့ရက်ဆက်တာအခုနေတဲ့ကိုဖမ်းနေတာကိုကျွန်တော်တို့တွေ့ရှိရတဲ့အခါစိတ်မကောင်းစရာတော်တော်ဖြစ်ရတာပေါ့မြန်မာနိုင်ငံကဒီပို့မြန်မာအရှိခံအလုပ်သမားတွေကိုလည်းဒီအောက်လန်ကမလာဖို့အတွက်စိတ်ကြွရှင်တယ်အခုဒီကချနာပူလီခရိုင်တို့နောက်ပြီးတော့ဒီကျွန်တော်တို့နေဆောင်နဲ့ကျွန်တော်ဒီမြောက်ပူဒီနေဆက်တို့ဒီလမ်းတွေကတော်တော်ကိုနေစင်နဲ့အမျှဖမ်းဆီးနေတာကိုကျွန်တော်တို့တွေ့ရှိရတယ်မှာဟုတ်ကဲ့ဆောက်ရှောက်တဲ့ဒီထိုင်းစစ်တပ်ကနေပြီးတော့တို့အပုံလုံးလုံးပြီးတော့ထိန်းချုပ်ထားတာကျွန်တော်တို့ကတွေ့ရတယ်အဲဒါမျိုးဟဲ့နောက်ပြီးတော့လာတာကလည်းအောက်ဆုံးနဲ့အပြုံလိုက်ဒီအလာများတဲ့လမ်းကိုဆိုင်းကဒီနေဆက်ဆောက်တဲ့စက်တက်ကလည်းတို့ကသိသွားပြီအဲ့လိုဆိုတဲ့ဟာဘယ်လိုပဲလာလာအဆင်မပြေဘူးရေနောက်ဘက်ကလာရင်လည်းဖမ်းတာပဲဒီလမ်းကပဲလာလာပေါ့နော်ကျွန်တော်တို့ဒီနေဆက်တောက်ပြီးတော့ဖမ်းနေတာကိုကျွန်တော်တို့ကတွေ့ရတယ
်အခုရက်ပိုင်းအတွင်းထောင်ထဲရှိတဲ့မြန်မာနိုင်ငံသားတွေထိုင်းနယ်စပ်တွေကနေဝင်ရောက်လာနေမှုတွေနဲ့ပတ်သက်လို့ထိုင်းဝန်ကြီးချုပ်မစ္စတာပရာယုတ်ချန်အိုချာကနိုင်ငံသားကနေဆက်လမ်းတွေကိုလုံခြုံရေးပုံမှန်တင်ပြဖို့ထိုင်းလုံခြုံရေးကောင်စီကိုညွှန်ကြားခဲ့ပါတယ်။အင်ဂျင်နာချင်းနေဆက်တွေကလည်းအထောက်အထားနဲ့ရှေ့တောင်းလူသမားတွေမဝင်ရောက်နိုင်ဖို့ထိုင်းဆိုရကစေပီနယ်ကိုအထူးလုံခြုံရေးတင်ပြစွာချထားပြီးဖမ်းဆီးမှုတွေဇက်တိုက်လုပ်နေပါတယ်ရှင်။